ဟာမတ်စ်ဖွဲ့ကဖမ်းဆီးထားတဲ့ဇာကန်တွေကဒီကနေ့နောက်ပိုင်းမှာလွတ်ပေးဖို့စီစဉ်ထားတဲ့လူချင်းကိုလက်ခံရရှိတဲ့အကြောင်းအစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်အပြစ်ကရက်ဆက်ထားတာ၄ရက်မြောက်တဲ့နေ့မှာတတိယအထုပ်ဖြစ်ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့စီစဉ်နေကြတာပါဟာမတ်စ်တွေထံကရရှိထားတဲ့စီးရင်ကိုလူညွန်ရေးတာဝန်ရှိသူတွေစစ်ဆေးနေပြီးသက်ဆိုင်ရာမိသားစုဝင်တွေကိုလည်းအကြောင်းကြားထားတယ်လို့အစ္စရေးဇာကန်တွေနဲ့ပျောက်ဆုံးနေသူတွေအရေးညှိနှိုင်းဆောင်ရည်ရုံကကြေညာချက်မှာဖော်ပြပါတယ်ဖန်စီကန်အစ္စရေး73ရောက်နဲ့ထိုင်း4ရောက်စုစုပေါင်းတရားခံ18ရောက်ကိုတော့မနေ့နောက်ပိုင်းမှာပဲဟာမတ်စ်ဖွဲ့ကပြန်လွတ်ပေးခဲ့တာပါဟာမတ်စ်ကတရားခံဒုတိယတုပ်ပြန်လွတ်ပေးပြီးတိတ်မကြခင်မှာဒီနေ့တင်းတင်းကြပ်ကြပ်ဆော်ပိုင်းမှာပဲအစ္စရေးကလည်းပါလက်စတိုင်းအချင်းသား39ရောက်ကိုပြန်လွတ်ပေးလိုက်ပါတယ်ဖန်စီထားသူတွေကိုအပြန်အလှန်လဲလှယ်ဖို့သဘောတူညီချက်ကိုအစ္စရေးဘက်ကချိုးဖောက်တယ်ဆိုပြီးဟာမတ်စ်တွေကဆွဆွဲခဲ့ပြီးတဲ့နောက်မနေ့တုန်းကတရားခံတွေပြန်လွတ်မဲ့အစီအစဉ်လဲနိုင်ရင်နဲ့ချီနှောင့်နှေးချန်ချခဲ့တာပါအစ္စရေးကတော့ဆွဆွဲချက်ကိုငြင်းဆန်ခဲ့ပြီးကတ်တန်နဲ့အစ်ချစ်တာဝန်ရှိသူတွေရဲ့ဂျောင်းဝင်ပြန်ပြင်မှုတွေနဲ့နောက်ပိုင်းတကောင်ချင်းလောက်မှာတရားခံတွေကိုဟာမတ်စ်တွေကပြန်လွတ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ